လန်ဒန်မြို့တော်ကနာမည်ကြီးစာအုပ်ဆိုင်တွေမှာအာရှအရေးတော်ပုံမှတ်တမ်းကိုရှာမယ်ဆိုရင်တရုတ်ပြည်ကတရားနာမင်ရင်ပြင်အရေးတော်ပုံအကြောင်းရေးထားတဲ့စာအုပ်တွေကိုအများဆုံးတွေ့ရပါတယ်1988မြမအရေးတော်ပုံကိုမှတ်တမ်းတင်ထားတဲ့စာအုပ်ဆိုလို့သတင်းစာဆရာဘာတီလစ်နာရေးသားပြီး review company က1989မှာထုတ်ဝေတဲ့ outrage ဆိုတဲ့စာအုပ်တစ်အုပ်သာရှိပါတယ် Voices of 8888ရဲ့အတန်များလို့အမည်ပေးထားတဲ့စာမျက်နှာ20ပါးစာဆောင်ကို New York အခြေစိုက် Open Society Institute က1998မှာထုတ်ဝေပါတယ်1988အရေးတော်ပုံကာလမှာထုတ်ဝေခဲ့တဲ့ကဗျာနဲ့ကာတွန်းအချို့ကိုစုစည်းပြီးဖော်ပြထားတဲ့စာဆောင်လေးပါပဲလေးလိုင်းတဲ့ကစာအုပ်စင်မှာတော့ Battle Lina ရဲ့စာအုပ်ကို1988ပြည်သူအရေးတော်ပုံလို့အမည်ပေးပြီးအပိုင်းလိုက်ခွဲတင်ပြပါမယ်အဲ့ဒီအချိန်ကဘာတီလစ်နာဟာ Far Eastern Economic Review ကိုအရှေ့ပြားဒေသစီးပွားရေးရာစာဆောင်မှာမြမရေးရာသတင်းတောက်ဖြစ်တာမို့ဒီစာဆောင်အကြောင်းအနည်းငယ်တင်ပြပါရစေ။မဆလာအစိုးရတက်ခါစားဘာ review စာဆောင်ရဲ့ရန်ကုန်သတင်းတောက်က SC ဗနာကြီးဆိုသူအိန္ဒိယအမျိုးသားပါ။သူရေးတဲ့သတင်းတွေကို1980လောက်အထိတွေ့နိုင်ပါတယ်။နိုင်ငံခြားရောက်တာတောင်အမည်မဖော်ရဲသူတဦးကတော့နိုင်ငံကြောက်မြန်မာတဦးဆိုတဲ့ကလောင်အမည်နဲ့ရေးလို့ရှိပါတယ်1987ရောက်တော့ရန်ကုန်အခြေစိုက်နေရှင်သတင်းစာအက်ဒီတာဟောင်းတဦးဖြစ်တဲ့ဦးချစ်ထွန်း review စာဆောင်ရဲ့မြန်မာရေးရာသတင်းတောက်ဖြစ်လာပါတယ်နောက်10နှစ်ကျော်ကြာတော့မှ1980ပြည်လွန်နှစ်အစောပိုင်းမှာဘာတစ်လစ်တာကမြန်မာရေးရာကိုတာဝန်ယူရေးပါတယ်ဘာတစ်လစ်နာဟာစွန့်စားတတ်တဲ့သူတည်တည်သတင်းတောက်ပါအခုတော့ review စာဆောင်ဟာပုံနှိပ်စာဆောင်ဘဝကိုညီုံးချုပ်ပြီး online computer စာဆောင်အဖြစ်ထုတ်ဝေနေပါတယ်။နိုင်ငံခြားသားမဝင်နိုင်အောင်ဗမာစစ်အစိုးရကပိတ်ပင်ထားတဲ့နေရာတွေကိုနေဆက်တော်လန်းကဝင်ရောက်ပြီးတက်ဆွတ်ကြိုးပမ်းသတင်းယူရမှာဗတ်တစ်လစ်နာဟာရှေ့ဆုံးကပါ။မြန်မာပြည်ကိုလေကြောင်းကတရားဝင်ဝင်ရောက်သတင်းယူုံတင်မအားမရသေးပဲတောကျူတောင်ကြားခရီးသွားပြီးမြန်မာပြည်အရှေ့ပိုင်းကအနောက်ပိုင်းအထိချေလျင်လျှောက်ခဲ့သူပါပဲ။ဘာတီရဲ့ဇနီးတဲ့ရှာအမျိုးသမီးဆန်နှောင်းကလည်းမြန်မာဘာသာအထောက်အထားကိုအင်္ဂလိပ်လိုဘာသာပြန်ပြီးတဲ့အတွက်ဘာတီလစ်နာရေးတဲ့မြန်မာရေးရာစာအုပ်တွေဟာဘက်ဆုံကာမီတဲ့လေးလေချင်းဖြစ်တယ်ဆိုတာကိုဘယ်သူမှငြင်းနိုင်မှာမဟုတ်ပါဘူး1988ပြည်သူ့အရေးတော်မှတ်တမ်းမှာတော့ပါဝင်ခဲ့သူမြန်မာပြည်သားတွေရဲ့ကိုယ်စားဘာတီလစ်နာကမှတ်တမ်းတင်ထားတာလို့ဖော်ပြထားပါတယ်1988စက်တင်ဘာ18ရက်နေ့မှာမြန်မာဒီမိုကရေစီအရေးတော်ပုံကိုစစ်တပ်ကဖြိုခွင်းလိုက်တဲ့အခါမြန်မာပြည်အရရကဆန္ဒပြသူထောင်ပေါင်းချီပြီးထိုင်းမြန်မာနေဆက်ကိုထွက်ပြေးကြရပါတယ်။အဲ့ဒီအထက်ကလူကြီးလူငယ်တရားကြော်ကဘတ်တီလစ်နာကတွစ်ဆုံမေးမြန်းပြီးသူတို့ပြောပြတာတွေကိုမှတ်တမ်းတင်ပါတယ်။ဒါတွေမကျေနပ်နိုင်သေးပဲပြည်တွင်းမှာကြံရက်သူတွေကိုမေးခွန်းစာရွက်တွေပို့ပေးပြီးဖြေခိုင်းပါတယ်။ပြည်တွင်းကလူတွေပြောတဲ့နိုင်ရင်20ကျော်မှတ်တမ်းနဲ့လေဆက်ကိုထွက်ပြေးလာသူတရားကျော်ရဲ့ပြောဆိုချက်တွေကိုအပြန်အလှန်စစ်ဆေးပြီးဘတ်တီလစ်နာကအင်္ဂလိပ်ဘာသာနဲ့ပြန်လည်ဖော်ပြတဲ့စာအုပ်ဖြစ်ပါတယ်။1988ရေတော်ပုံကိုလိုချင်သလိုဆွဲပြီးတမိုင်းအဖြစ်မှန်ကိုပြောင်းလင်းဖို့ဘူနေဝင်းရဲ့တပည့်တွေကကြိုးပမ်းနေချိန်မှာပါဝင်ခဲ့သူကပြောတဲ့အတိုင်းတင်ပြထားတဲ့စာအုပ်ဖြစ်ပါတယ်။88ရေတော်ပုံရဲ့နောက်ခံတမိုင်းကြောင်းကို1988မတ်လ17ရက်နေ့အာရိုက်တီနာကလပိတ်ရေဆိုင်မှာကျောင်းသား3ဦးအရိုက်ခံရတဲ့ဖြစ်ရပ်ကစပြီးစက်တင်ဘာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့အထိအသေးစိတ်ရေးထားတဲ့မှတ်တမ်းပါပဲ။အင်းအကန်တရားပြူမှာလုံထိန်လက်ချက်နဲ့ကျောင်းသားကျောင်းသူယာချီပေးဆုံးပြီးထောင်ချီအပန်းခံရရပြီမဲ့ကျောင်းပြန်ဖွင့်တာနဲ့မဆလအာဏာရှင်စန့်ကျင်ရေးနှလုံးရည်တိုက်ပွဲကိုကျောင်းသားကဥဆောင်ပြီးတပြည်လုံးအတိုင်းအတာနဲ့ဆင်နွှဲနိုင်ပုံမြင်းဒီကုန်းအရေးတော်ပုံနောက်ပိုင်းမှာပြည်သူနဲ့ကြောင်သားပေါင်းစည်းသွားပုံရှေ့လေးလုံးအရေးတော်ပုံပေါ်ပေါက်လာပြီးသာသာသမားဘိုးစိန်လွင်ထွက်ပြေးရတဲ့အသည့်ပြည်သူနှလုံးရည်တိုက်ပွဲအောင်ပွဲခံခဲ့ပုံတွေကိုဘာတီလစ်နာကကွက်ကွက်ကွင်းကွင်းဖော်ပြထားပါတယ်စစ်အာဏာရှင်ခေတ်တွေကိုလေလာဆန်းစစ်ရင် MI ထောင်လိုင်းရေးအကြောင်းမပိုင်ရင်ပြည်သူမှာမဟုတ်ပါဘူးအာဏာတည်ပြဲရေးအတွက်ထောင်လိုင်းရေးကိုကပိုက်ဆောင်လက်နဲ့တပွဲဘူနေဝင်းအသုံးပြုခဲ့ပုံကို88အရေးတော်ပုံကာလမှာထုတ်ဝေတဲ့စာရန်းအချို့မှာဖော်ပြပါတယ်။ဒါပေမဲ့အင်္ဂလိပ်စာပတ်တပပိတာအတွက်ထောင်လိုင်းရေးအကြောင်းပထမဆုံးအသေးစိတ်အထုတ်ဖြေပြလိုက်သူဟာမာတင်လစ်နာပါ။ထောင်လိုင်းရေးအကြီးအကဲလမ်ဘာတင်ဦးကိုဖြုတ်ပြီးထောင်ချပုံ1980 လေးခုနှစ်မှာဘုခင်ညွန့်ကို MIGK ခန့်ပြီးဘူနေဝင်းမိသားစုကိုအလို့အကျွေးပြုခိုင်းဖို့စရတွေကိုဗတ်တိလစ်နာကနောက်ကျောင်းပြန်ထားပါတယ်။ရင်းချမ်းစွာဆန္ဒပြပွဲတပိတ်တိုက်ပွဲစတဲ့နှလုံးရင်တိုက်ပွဲတွေဆင်နွှဲရင်းအရှင်ရနေတဲ့88ရေတော်ဘုံကိုနောက်ဆုံးစစ်တပ်ကဖြုတ်ခွင်းလိုက်တဲ့အဖြစ်ဖြစ်လာအောင်အကွက်ထွင်လန်ကင်းပေးသူဟာထောက်လှမ်းရေးပါ။မိမိအာဏာတည်မြဲရေးအတွက်ရန်ကုန်တမျိုးလုံးပေးခြင်းတည်ပစီလို့သဘောထားသူဟာလည်းထောက်လှမ်းရေးပါပဲ။စေအစိုးရနဲ့တပ်မတော်ကိုထောက်လှမ်းရေးကဥဆောင်လာခဲ့တဲ့အတွက်ထောက်လှမ်းရေးကိုချုပ်ကန့်နိုင်သူဟာမြန်မာပြည်မှာဘိုးချနိုင်တယ်လို့ဖြစ်နေပါတယ်။ဘူသားရွှေခေတ်မှာဘူခင်းညွန့်အုပ်စုနဲ့ဘူနေဝင်းမိသားစုဝစ်လေပုံကိုတင်ကားစာယူနိုင်ပါတယ်။88ရေတော်ဘုံအကြောင်းအသေးစိတ်မှတ်တမ်းတင်ထားတဲ့စာအုပ်ဆိုလို့ဘတ်တစ်လစ်နာရေးတဲ့စာအုပ်တအုပ်သာရှိတယ်လို့ပြောရမှာဖြစ်ပေမဲ့ရေတော်ဘုံမှာပါဝင်ခဲ့သူတွေကဝိုင်းရေးထားတဲ့စာအုပ်လူဖြစ်နေတာမို့တအုပ်ဆိုဆိုသလောက်ထူးခြားပြောင်ပြောင်းလာပါတယ်1988အရေးတော်ပုံဟာပြည်သူစိတ်ဓာတ်ကိုစမ်းသစ်စေတယ်နှလုံးရင်တိုက်ပွဲကိုသင်ကားစာပေးနိုင်တယ်စစ်ထောက်လှမ်းရေးဟာဒီမိုကရေစီလှုပ်ရှားမှုသမိုင်းကို1988ကစပြီးအမျိုးမျိုးလိန်ညာရေးသားနေပြီမဲ့သူတို့ရေးသားခဲ့တဲ့ဝါဒဖြန့်ကျက်ဟာအဖြစ်မှန်ကိုတင်ပြတဲ့ဘတ်တိလ်ဒစ်နာရဲ့1988မှတ်တမ်းကိုမရှင်းနိုင်ပါဘူး1988အရေးတော်ပုံဖြစ်ပွားခဲ့တာရှိလာဆိုရင်ဆက်ရှင်တင်ရှိပြီဖြစ်ပေမဲ့ဒီမိုကရေစီအရေးအတွက်ကြိုးပမ်းနေရတော့ပါပဲအချိန်ကြာလာတာနဲ့အမျှအရေးတော်ပုံကိုမသိတော့တဲ့လူငယ်တွေများလာပါတယ်နှစ်လေအထိုင်းအမအဖြစ်1988ပြည်သူအရေးတော်ပုံကိုဂုံပြုတဲ့အရင်နဲ့ဘတ်တီးလ်ဒေတာရဲ့စာအုပ်ကိုအချင်းချင်းပြည်လေတိုင်းကစာအုပ်စီမှာအပိုင်းလိုက်ခွဲတင်ပြသွားပါမယ်ခင်ဗျာ